ရန်ကုန်မြို့ကအင်းဝအချုပ်ဆိုင်မှာအင်ကူမင်းကလေးနှစ်ဦးနှင်းပတ်နှိပ်စက်ခံရမှုကိုလိုက်ပါဆောင်ရွက်ရမှာပြက်ခွက်ခဲ့တယ်လို့ဆွဆွဲခံခဲ့ရတယ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်၄ဦးကိုနိုင်ငံတော်သမ္မတရုံးကနှုတ်ထွက်ခွင့်ပြုလိုက်ပါတယ်ကော်မရှင်တာဝန်ရှိသူတချို့ကိုအရေးယူပေးဖို့လွတ်တော်တဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းပြောဆိုတဲ့နေထွက်ပေါ်လာခဲ့ပြီးနောက်ပိုင်းမှာပဲအခုလိုအစိုးရကနှုတ်ထွက်ခွင့်ပြုလိုက်တာပါအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ရန်ကုန်ကနေသတင်းပေးပို့ထားတာကိုနားဆင်ပါရှင
်ရန်ကုန်မြို့အင်းဝအချုပ်ဆိုင်မှာအင်ကူမင်းကလေးနှူးညှဉ်းပန်းနှိပ်စက်ခံမှုကိုလိုက်ပါဆောင်ရမှာပြက်ကွက်ခဲ့တယ်လို့ဆွဆွဲခံခဲ့ရတဲ့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဖွဲ့ဝင်၄ဦးကိုနိုင်ငံတော်သမ္မတရုံးကနှုတ်ထွက်ခွင့်ပြုလိုက်ပါတယ်သမ္မတရုံးရဲ့ကြေညာချက်မှာတော့အင်ကူမင်းကလေးနှုတ်ညှိမ့်နှိပ်စက်ခံမှုကိုညှိနှိုင်းဆောင်ရွက်ပေးရမှာပါဝင်ခဲ့ကြတဲ့လူတွေဖြစ်တဲ့ဦးဇော်ဝင်းဒေါက်တာညံစောဒေါက်တာဒေါ်တန်းနှွဲ့နဲ့ဒေါ်မြတ်မြတ်တို့ကိုမိမိသဘောဆန္ဒလျောက်နှုတ်ထွက်ခွင့်ပြုတဲ့အကြောင်းကိုဒီကနေ့အောက်တိုဘာ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သမ္မတရုံးကြေညာချက်မှာဖော်ပြထားပါတယ်။တစ်ဖက်မှာလည်းလူ့ခွင့်ရေးလှုပ်ရှားသူတွေဟာထုတ်ပြန်ချက်ဒီသဘောရပျော်ပြောင်းနေတဲ့အကြောင်းဝေဖန်မှုတွေရှိနေတယ်လို့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးပြည်သူရောလွတ်တော်ရောကျင်းနေမှာမဟုတ်တဲ့အကြောင်းထောက်ပြကြပါတယ်။ဒါနဲ့ပတ်သက်လို့ညီမြချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ
်ဟုတ်ကဲ့ပြည်သူလူထုကလွတ်တော်ခေါ်တော့ကြီးမြတ်မှာမဟုတ်ဘူးကြာအကြောင်းလဲဆိုတော့လွတ်တော်ကကျွန်တော်တို့ကအရေးယူဖို့အတွက်ထိုက်တင်တော့အရေးယူဖို့အတွက်သူတောင်းဆိုတာဘာကြောင့်လဲဆိုတော့သူတို့လုပ်ဆောင်မဲ့အရက်ကိစ္စကိုကြည့်မယ်ဆိုရင်ဒါကကျွန်တော်တို့ဒီစွမ်းရည်ပြေဝမှုအားနည်းနေတာလုပ်တင်တဲ့လုပ်ခိုက်ကိုမလုပ်တာဖြစ်တဲ့အတွက်ဒါပေါ်ရမှုဆိုတဲ့သဘောမျိုးဖြစ်တယ်အဲ့တော့ဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဒီတရားရေးရာကိုအရေးယူခြင်းနဲ့တန်တာကြီးကျွန်တော်တို့ပါတယ်အရင်လည်းပြောပါတယ်အဲ့တော့ဒီထဲမှာကျွန်တော်တို့အကောင်းဆုံးအနေနဲ့သူတို့เนี่ยအဖြစ်နိုင်ဆုံးဒါကိုနှုတ်ထွက်ခွင့်ပြုပြီးတော့ဒါကိုပဲပြစ်ဒဏ်အနေနဲ့လုဆောင်နေဆိုပြီးတော့ပုံစံမျိုးသွားထားတယ်လို့ပဲကျွန်တော်ယူဆပါတ
ယ်အင်းဝအချုပ်ဆိုင်ကအင်ကူမင်းကလေးနှုတ်ညှိမ့်နှိပ်စက်ခံမှုကိုစတင်ဖော်ထုတ်ရေးသားခဲ့တဲ့မြန်မာနောင်သတင်းဌာနကကိုဆွေဝင်းကတော့လူခွင့်ရေးကော်မရှင်အဖွဲ့ဝင်တွေပေါ်အရေးယူမှုကပျော်ပြောင်းလွန်းတယ်လို့ထင်ရပေမဲ့အခုလိုကုပြောင်းကာလမှာအစိုးရတည်းရဲ့တိမ်မွေးတဲ့ဖြည့်ရှိမှုတည်းရဲ့ဖြစ်တယ်လို့ပြောပါတယ
်ဒါအင်မတန်ပျော်ပြောင်းညင်သာတဲ့အစိုးရရဲ့အရေးယူမှုလို့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျာရုပ်တရက်ကြည့်မယ်ဆိုလို့ရှိရင်တော့ဒါအင်မတန်ပျော်ပြောင်းတယ်လူအပ်တဲ့လောက်ကိုမလုပ်ဘူးလို့ထင်နေစရာရှိနေတယ်လည်းတစ်ဖက်မှာလည်းပဲကျွန်တော်တို့ဟာဒီနိုင်ငံရေးအကူပြောင်းအခြေအနေမှာလူဟောင်းလူသစ်တော့ဒီလိုသဘောထားရဲ့အားလုံးနဲ့ဆောင်ရွက်နေရတဲ့အခါမှလို့ဒါပြောကောင်းတယ်ဆိုတော့ဒါတင်မွေးတဲ့လုပ်ရတစ်ခုလိုပဲကျွန်တော်မှတ်ချက်ပြုပေးနိုင်ပါတယ်ခင်ဗျာ
အင်ကူမင်းကလေးနှုတ်ကိုညှဉ်းပန်းနှိပ်စက်ခဲ့တဲ့အင်းဝအချုပ်ဆိုင်မိသားစု6ယောက်ကိုလူကုန်ကူးမှုဥပဒေနဲ့တရားစွဲဆိုထားပါတယ်ကိုရင်းကချွေးနဲ့ထိညှဉ်းပန်းနှိပ်စက်ခံခဲ့ရတဲ့အင်ကူမင်းကလေးငယ်2ဦးအမှုကိုရော်ကျေးပေးပြီးညှိနှိုင်းဖြည့်ရှင်းစေခဲ့တဲ့လူခွင့်ရေးကော်မရှင်အဖွဲ့ဝင်ချုပ်ကိုထိထိရောက်ရောက်ရေးယူဖို့လဲလွှတ်တော်မှတ်တွေကအစိုးရကိုတိုက်တွန်းခဲ့တာလည်းရှိပါတယ်